နိုင်ငံတော်များမှာတွာလာလှူရှာမှုကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်တိုးလာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။နိုင်ငံကြီးတော်တော်များများမှာရောဂါကူးစက်မှုတွေအမြင့်ဆုံးအဆင့်ကိုရောက်နေတာဒါမှမဟုတ်အမြင့်ဆုံးအခြေအနေကိုဥတီနေတာတွေတွေ့မြင်နေရတဲ့အကြောင်း WHO ရေးပေါ်လုပ်ငန်းအကြီးအကဲဒေါက်တာမက်ခဲရိုင်ယန်ကသတိပေးလိုက်တာပါ။ဂျာမနီ၊တောင်အာဖရိကနဲ့အိန္ဒိယပါဝင်နေ့စဉ် COVID-19 အတည်ပြုလူနာ1000ကျော်လောက်ရှိနေတဲ့နိုင်ငံတော်များမှာတော့အရေးပေါ်ကာလကန့်သက်ချက်တွေပြန်လည်ထုတ်ပြန်မှုစီစဉ်နေသလိုနောက်ထပ်တိုးလာတဲ့လူနာတွေကိုလည်းကုသဖို့ပြင်ဆင်နေရပါတယ်။ကမ္ဘာတစ်ဝှမ်းယောဂကူးစက်မှုတသန်းပြည့်ဖို့3လကြာခဲ့ပေမဲ့မကြာသေးခင်ကတော့တသန်းပြည့်ဖို့၈ရက်သာချိန်ကြာခဲ့တယ်လို့လည်းဒလွေးချွန်ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကသတိပေးခဲ့တာပါ။အကြီးမားဆုံးရင်ဆိုင်နေရတဲ့ချိန်ကြာမှုကဖရက်စ်ဖို့မဟုတ်ပဲကမ္ဘာကြီးမှာညီညွတ်မှုနဲ့ဥဆောင်မှုအားနည်းချက်ဖြစ်တယ်လို့လည်းဘယ်နိုင်ငံဘယ်ကောင်းဆောင်ဆိုတာတိတိကျကျညီညွတ်တာမျိုးမရှိပဲမှတ်ချက်ပေးသွားပါတယ်။အမေရိကန်ပြည်ထောင်စု Johns Hopkins တက္ကသိုလ်ရဲ့စီးရင်းနေရကမ္ဘာတစ်ဝှမ်းမှာသေဆုံးသူ 48,400 ပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 900 ကျော်ထိရှိနေပါတယ်။